Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25-30-51နဲ့တိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်တရားရုံးချုပ်တရားသူ YouTube ဖြစ်ဆိုပြုခံထားတဲ့ Brett Kavanaugh ကိုခန်းအသင့်မသင့်ထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အိန္ဒိယမှာတရားမဝင်ရောက်နေတဲ့ Ranger မူဆင်တို့ကိုပထမဆုံးအချိန်ဖြစ်အိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ Ranger တို့ကိုမြန်မာပြည်ကိုပြန်ပို့လိုက်ပါပြီ။တခါ UDUSA ဝထင်းချုပ်တဲ့ဒေသတွေဖမ်းဆီးထားတဲ့ခရီးယန်ဓမ္မဆရာတချို့ကိုတော့ပြန်လွှတ်ပေးလိုက်ပါတယ
်။ဝဓမ္မဆရာတွေပြန်လွှတ်လာတယ်လို့ကြားတယ်။ဆရာတော်တော်လေးလွှတ်လာတယ်လို့ကြားတယ်။
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံသားတချို့ကိုထိုင်းဒီနိုင်ငံသားကတ်တွေထုတ်ပေးနေတဲ့အကြောင်းနဲ့အတူနိုင်ငံတကာစံမှန်ရေးသတင်းလွှာတစ်ပုဒ်ကိုတင်ဆက်အောင်မှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍလေးကိုတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။တမ်းမြင့်ဆွေးသုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီအရာရှိတွေရဲ့ကွန်ပျူတာတွေနဲ့ရုရှားဒါရုလက်နက်အသုံးပြုမှုတွေကိုအသုံးချရမှာစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုက်အရာရှိ9ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားထောက်လိုက်အဖွဲ့ GRU ပေါ်အရေးယူခဲ့တာဖြစ်တဲ့အကြောင်းလက်တော့ရှင်းနေရုပ်တူးဖြစ်တဲ့ John Demas ကကြေညာလိုက်တာပါ။ချိန်နဲ့မှာပဲနျူကလ িয়ার လက်နက်ကန့်သတ်တားဆီးရေးအဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့အစအုပ်တစ်ခုမှာထောက်လိုက်ပစ္စည်းတွေနဲ့တူ GRU ရုရှားစစ်ထောက်လိုင်း၄ယောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှင်ထုတ်လိုက်တဲ့အကြောင်းနယ်သာလန်နိုင်ငံကဒီနေ့အစောပိုင်းမှာပဲကြေညာခဲ့တာပါ OPCW ဖွဲ့ကဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရောင်းအစိတ်သိမ်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံကအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ရုရှားကတော့ Sergey Skripal အစိတ်သိမ်းတဲ့ကိစ္စကသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်စိုက်ဘာတက်ကိမှုဟာ OPCW ရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရတဲ့အကြောင်းနယ်သာလန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့နယ်သာလန်အာဏာပိုင်တွေဟာစိတ်ကူးယဉ်နေတာဖြစ်တဲ့အကြောင်းပြောဆိုပြီးဆွဆွဲချက်ကိုပယ်ချခဲ့ပါတယ်စိုက်ဘာအင်တာနက်တက်ကိမှုတွေအတွက်ရုရှားကိုဆွဆွဲနေတဲ့ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေကလည်းတားမြစ်ဆေးသုံးဆွဲမှုတိုက်ဖြတ်ရေးနိုင်ငံတကာအဖွဲ့နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကစိုက်ဘာအင်တာနက်ကတက်ခိုက်တဲ့အကြောင်းပြောဆိုထားကြပါတယ်မြောက်တန်လိပ်စာချုပ်ဖွဲ့ NATO တွင်ရင်းမှုချုပ် Jens Stoltenberg ကတော့ရုရှားအနေနဲ့ဆင်ကျင်ခဲ့တဲ့လိုရက်တွေကိုရတံမုန်နဲ့ဗြိတိန်နဲ့နယ်သာလန်အစိုးရတွေကိုမဟာမိတ်အဖွဲ့ကထောက်ခံကြောင်းပြောဆိုခဲ့တာပါဗြိတိန်နိုင်ငံရဲ့ဝန်ကြီး Jeremy Hunt ကလည်းရုရှားအနေနဲ့နိုင်ငံကဥပဒေတွေကိုဖောက်ပြက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေရင်ဆိုင်ရမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်
ဟေတီဆူတန်နီကာရာဂွာနဲ့အယ်ဆာဗေဒိုနိုင်ငံတို့ကလူပေါင်း3000လောက်ကိုအမေရိကန်ပြည်ထောင်စုအတွင်းနေထိုင်အလုပ်လုပ်ကင်ခွင့်ပြုထားတဲ့ယာယီအကာအကွယ်ပေးတဲ့အစီအစဉ်ကိုသမ္မတထရန့်အစိုးရဘက်ကအဆုံးသတ်မဲ့အရေးဖက်ဒရယ်တရားသူကြီးတဦးကတမျက်မိတ်ထုတ်ပြန်လိုက်ပါတယ်ထာနေပြန်ရဲ့အတွက်ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်လဲသဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရခြင်းအတွင်းထာနေပြန်မဲ့သူတွေအတွက်အပြည့်အဝဆောင်ရွက်မပေးနိုင်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရအနေနဲ့ယာယီအကာအကွယ်ပေးရေး TPS ပေးနိုင်ပါတယ် TPS အစီအစဉ်ကိုပယ်ဖျက်လိုက်ရင်တော့ဒီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုအတွင်းနေထိုင်နေသူတွေကိုထာနေပြန်ပို့ရမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးအက်ဒဝတ်ချန်ကမနေ့ဗုဒ္ဓနေ့ထုတ်တဲ့အမိန့်ထဲမှာတော့ဒီလိုတရားရုံးကတမ်းမြင့်မိတ်မထုတ်ဘူးဆိုရင်တော့ယာယီအကာအကွယ်ပေးမှုအရာနေထိုင်နေကြသူတွေနဲ့သူတို့ရဲ့ကလေးတွေဟာအကြီးအကျယ်ဒုက္ခရောက်အခက်တွေ့ကြရမယ်လို့ပြောဆိုထားပါတယ်။နိုင်ငံလေးခုအတွက် TPS ယာယီအကာအကွယ်ပေးရေးအစီအစဉ်ကိုအဆုံးသတ်မဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုတရားရုံးဘက်ကအပိသက်အစီရင်ဆုံးဖြတ်ပြီးတဲ့အချိန်အထိအစိုးရအနေနဲ့ဒီအစီအစဉ်တိုင်းဒီအစီအစဉ်ကိုရှင့်မြတ်အတိုင်းထားရှိဆောင်ရွက်ရမယ်လို့တရားသူကြီးအက်ဒဝတ်ချန်ကပြောပါတယ်။တရားရေးဌာနကတော့တရားရုံးတမျက်မိတ်ကိုမနေ့ဗုဒ္ဓနေ့ကကြေညာချက်ထုတ်ပြီးတော့ဝေဖန်ထားပါတယ်။သမ္မတကဆောင်ရွက်တဲ့ကိစ္စတွေအပေါ်မှာဆုံးဖြတ်ဖို့တရားရုံးကလုတ်ပိုင်ခွင့်ကိုတလွဲသုံးတယ်ဆိုပြီးတရားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အမေရိကန်တရားရုံးချုပ်ရဲ့လက်လက်နေတဲ့တရားသူကြီးတူနေမှာ အစားထိုးဖို့ဆုပ်ပြုခံထားတဲ့ Brett Kavanaugh ကိုခန့်အပ်တယ်မသိထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒါမှမဟုတ်တရားသူကြီး Kavanaugh ဆက်ကျော်သက်အရွယ်မှာလိမ္မဲဆရာအနိုင်ကျင့်စော်ကားတာခံခဲ့ရကြောင်းဆွဆွဲချက်နဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖွဲမရလုပ်မှုဆွဆွဲချက်တွေအတွက်ပြည်တော်စုစုံစမ်းစစ်ဆေးပြီးတော့ FBI ရဲ့စုံစမ်းစစ်ဆေးတွေးရှိချက်တွေကိုထက်လွတ်တော်ကိုယ်စားလှယ်ဒီကနေ့အရင်လေ့လာသုံးသပ်နေပါတယ်။တရားသူကြီး Kavanaugh ကတော့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါ။ရတပံတရားရုံးချုပ်တရားသူကြီးယာလူခန့်အရံမှာအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲလို့ရှိတဲ့အစဉ်လာတိုင်းအခုနောက်ဆုံးမှာလဲရွေးချယ်ရေးလုပ်ငန်းစဉ်ကိုမလိုအပ်ဘဲချန့်ကြအောင်အချိန်ဆွဲနေတယ်ဆိုပြီးဒီမိုကရက်တွေပေါ်လွှတ်တော်မှာလူများစုဖြစ်တဲ့ Republican တွေကဆွဆွဲနေပြီးဒီမိုကရက်တွေကတော့ဆွဆွဲချက်တွေကိုချက်ချနာနာမစစ်စစ်ပဲအရင်စလိုအတိပြုဖို့ကြိုးပမ်းနေတယ်ဆိုဆိုပြီးပြောဆိုနေပါတယ်။ထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့FBI ရဲ့စုံစမ်းတွေ့ရှိချက်တွေကိုကော်မတီကလက်ခံရရှိခဲ့ကြောင်းဒီနေ့မနေ့ပိုင်းမှာပဲပြောဆိုထားပြီးအချက်အလက်တွေကိုပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေညီညွတ်ညီမျှလေ့လာဆန်းစစ်နေအောင်စီစဉ်ဖို့ကော်မတီဝင်ထိတ်တဲဒီမိုကရက်ကိုယ်စားလှယ် Dianne Feinstein နဲ့သဘောတူထားတဲ့အကြောင်းလဲပြောဆိုခဲ့တာပါ FBI ရဲ့အစီရင်ခံစာလျှို့ဝှက်အစဉ်ဖြစ်တဲ့အတွက်လွှတ်တော်ရဲ့အထူးလုံခြုံရေးအဆောင်မှာသာလေ့လာဖတ်ရှုခွင့်ရမှာဖြစ်ပြီးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့ရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
အာဖရိကလေးနိုင်ငံခီးထွက်နေတဲ့အမေရိကန်သမ္မတကတော့မယ်လာနီယာထရမ့်ဟာဒီကနေ့မှာတော့ဒုတိယမြောက်ခီးစဉ်အဖြစ်မာလာဝီနိုင်ငံကိုရောက်ရှိနေပါတယ်။မြို့တော်လီလောင်ဝီကိုလေယာဉ်နဲ့ဆက်ရောက်လာတဲ့သမ္မတကတော့ကကလီငယ်8000လောက်နဲ့185ယောက်လောက်ရှိတဲ့အလဲတန်းကျောင်းတစ်ကျောင်းကိုတွားရောက်ပါတယ်။ကလေးတွေအင်္ဂလိပ်စာသင်ကြားတာကိုကြည့်ရှုခဲ့ပြီးဒီနောက်မှာတော့ဆရာထွေနဲ့လည်းတွေ့ဆုံစကားပြောပါတယ်။ကျောင်းသားကလီငယ်တွေကိုအကောင်းဆုံးပညာပို့ချပေးနေတဲ့အပေါ်ဂျေဇူးတင်စကားပြောချခဲ့သလိုဒီနှစ်စမ်းပိုင်းမှာစတင်လိုက်တဲ့သမရကရောရဲ့ကလေးငယ်တွေလူမှုဖူလုံရေးအစီအစဉ်နဲ့ပတ်သက်လို့လည်းပြောဆိုခဲ့ပါတယ်။ကလေးတွေအတွက်လွယ်အိတ်တွေမြေပြူတွေဘောလုံးတွေအပါအဝင်ကျောင်းသုံးပစ္စည်းတွေကိုသမရအိမ်ပြူတော်ကလှူဒန်းပေးနေပြီးအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကလည်းတင်ယုံညွန့်နှက်စာအုပ်တွေလှူဒန်းနေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတကရောကတော့လေးစိတ်မှလာပြီးကြိုခဲ့တဲ့မာလာဝီသမ္မတကရောဂျာထရူဒီမာစီကိုကနိုင်ငံတော်အေကေဟာမှလက်ဖက်ရည်နဲ့ဧကခံပါတယ်။ဆင်းရဲပြီးအထူးသဖြင့်မိန်းကလေးငယ်တွေပညာသင်ယူနိုင်တဲ့အခွင့်အလမ်းနေပါတဲ့အတွက်မာလာဝီနိုင်ငံကိုအလဲအပတ်လာဖို့ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျူရောကသတင်းထုတ်ပြန်ထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်ပါတယ်။နေရပြန်ဖို့ခံရရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာဆက်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးအချိန်မှာအယူခံတင်ခဲ့ပေမဲ့တရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်ရိုဟင်ဂျာ9ယောက်ကိုမနစ်ပူရာပြည်နယ်မော်ရင်းမြို့နယ်ဆက်ကနေမြန်မာအာဏာရှင်တွေထံလွှတ်ပြောင်းပေးလိုက်တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရအနေနဲ့အခုနေရပြန်ဖို့ခံရတဲ့သူတွေကိုဘလို့ပုံစံနဲ့ပြန်လည်လက်ခံခဲ့တယ်လဲဆိုတော့ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယတရားဝင်ချုပ်ကတော့မြန်မာအနာဘိုင်းနေဘက်ကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ဖို့ကိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအနာဘိုင်းနေဘက်ကအထောက်အထားဆော်ရဆာရနဲ့တလတ်တန်းရှိတဲ့ပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်းလဲအစိုးရရှိနေဆူရှာမာတာကပြောဆိုခဲ့တာပါ။ဝင်ကြော်တွေအတွက်အကျိုးဆောင်ပေးခဲ့တဲ့ရှင်းနေပရက်ရှင်ဘူရှန်ကတော့ဒီလူတွေကိုဒုက္ခသည်တွေဖြစ်အိန္ဒိယဆူရကလက်ခံဆက်ဆံမှုနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တာဝန်ရှိသူတရားအောင်နဲ့တွေ့ဆုံဝင်ပြုဖို့လဲတောင်းဆိုခဲ့ပါတယ်။တရားမဝင်ဝင်လာသူတွေကိုစစ်စစ်ပြီးနေရပြန်ပို့ဖို့ပြီးခဲ့တဲ့နေ့ထဲမှာပဲအမိန့်ထုတ်ပြန်ထားတဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုပါပြန်ပို့ဖို့စီစဉ်နေတဲ့အတွက်ဝေဖန်မှုတွေနဲ့လဲရင်ဆိုင်နေရတာပါ။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကလည်းဒီသတင်းပတ်တဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ရိုဟင်ဂျာတွေကိုအကူအညီပေးဖို့အိန္ဒိယဆူရကိုတိုက်တွန်းထားပါတယ်။
ကမ္ဘာဖွံ့ဖြိုးရေးမတိကျမရေရာမှုတွေတိုးနေချိန်မှာအရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဖွံ့ဖြိုးရေးကတော့အခြေအနေကောင်းနေစေဖြစ်တယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်တဲ့စီးပွားရေးဆိုင်ရာအစီရင်ခံစာကဖော်ပြပါဗျ။ မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမှာတော့2018ခုနှစ်2019ခုနှစ်အတွက်မူလကခံမှန်းထားတဲ့ဖွံ့ဖြိုးမှုနှုန်းအောက်ရော့ချသွားမယ်လို့ဒီကနေ့တို့အစီရင်ခံစာမှာဖော်ပြပါတယ်။ရေကြီးမှု၊ကုန်စည်နှုန်းကြီးမြင့်မှု၊ငွေကြေးဖောင်းပွားမှုရဲ့ PR တွေနဲ့မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်ပခစားရာတွေရဲ့တက်ရောက်မှုတွေကြောင့်မြန်မာဖွံ့ဖြိုးရေးကမူလခံမှန်းထားချက်ထက်တသမ900ဂိုင်းနှုန်းလောက်ကျပြီး2018-2019မှာဖွံ့ဖြိုးမှုနှုန်း6.1%ကိုကျသွားမယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါတယ်။ဒါပေမဲ့ယင်းနှိမ့်မြုပ်နှံမှုတွေလောက်တာကိုင်းတာရှိစေမဲ့ဥပဒေတွေပြဋ္ဌာန်းနိုင်ပြီးလက်တွေ့ကျင့်သုံးနိုင်မယ်ဆိုတဲ့မျှော်မှန်းချက်အရ2020-2021ခုနှစ်အရောက်မှာတော့ဖွံ့ဖြိုးမှုနှုန်းက6.8%လောက်ကိုတက်လာမယ်လို့လည်းခန့်မှန်းပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးမှုအခြေအနေကောင်းမွန်စေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပေးမယ်လို့လည်းမသေးချာမရေရာမှုတွေကိုလည်းထောက်ပြထားပါတယ်။ကုန်သွယ်ရေးတင်းမာမှုတွေအမေရိကန်ဘက်ကအတိုးနှုန်းတိုးမြင့်လိုက်မှုအမေရိကန်ဒေါ်လာဈေးခိုင်လာတဲ့အခြေအနေတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ငွေကြေးဈေးကွက်မခိုင်မာမှုတွေကအရှေ့အာရှနဲ့ပစိဖိတ်ဒေသတွင်ဖွံ့ဖြိုးရေးအလားအလာပေါ်မှာမရေရာမှုတွေတိုးစေတယ်လို့အစိုးရခန်းစာမှာမိမောင်းထိုးဖော်ပြထားပါတယ်။တချိန်ထဲမှာပဲဒေတာတွင်းမှာငွေကြေးဖောင်းပွားမှုစပြီးတိုးလာနေပြီးအထူးသဖြင့်ကတော့မြန်မာဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့မှာဖြစ်တယ်လို့လည်းဒီကနေ့ထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေတာတွင်းစီးပွားရေးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မလေးရှားနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ 1MTB ကနေငွေကြေးအလွှဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နေပြီးရင်ဆိုင်နေရတဲ့အမှုတွေအတွက်အပြစ်မရှိကြောင်းဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးကရှောက်လဲလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ရုရှားမန်ဆော့ကတော့ဒီနေ့ကွာလာလမ်ပူမြို့တရားရုံးကဝင်မဲခွာချမှုအခွန်ရှောင်မှုတွေအတွက်အမှုပေါင်း12မှုနဲ့ဆွဲချက်တင်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းကတော့2013ခုနှစ်ကနေ2019ခုနှစ်တွင်ကိုဝိုင်ဘန်စင်းကနေဒေါ်လာ1,000,000ကျော်လက်ခံရရှိခဲ့ပြီးရရှိခဲ့တဲ့ငွေကြေးအတွက်ကွန်ပီဆောင်မှုလည်းပြက်ကွက်ခဲ့တဲ့အကြောင်းအစိုးရရှိနေတဲ့ဘက်ကဆွဆွဲထားပါတယ်။ငွေချေးရှုပ်တော်ပုံနဲ့ပတ်သက်လို့မလေးရှားကျင်းပြချဆမှုတပ်ဖြတ်ရေးအေဂျင်စီကသူ့ကိုတတိယအကြိမ်မင်းမြန်စစ်ဆေးခဲ့ပြီးတဲ့နောက်မနေ့တုန်းကပဲဖမ်းဆီးခဲ့တာပါ။ဒါပေမဲ့လည်းဒေါ်လာ48,000အမကန်ကြီးပေးပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်အောင်ကတော်ကိုပြန်လွှတ်ပေးခဲ့ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုချင်းစီအတွက်တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နဲ့9နှစ်ကနေ15နှစ်ထိကြာခံရနိုင်ပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာအင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတန်ကြောင်းတည်ဆုံးသူအရေအတွက် 1,424 ဦးအထိတိုးလာတဲ့အကြောင်းဘေးဒုက္ခစီမံခန့်ခွဲရေးဌာနကဒီကနေ့ပြောပါတယ်။ဆူလာဝက်စီပြည်နယ်လေပိုင်းဟာပါလူမျိုးနဲ့အနီးအနားခရိုင်တွေမှာပြီးခဲ့တဲ့တောက်ကြံနေ့ကသဘာဝဘေးဒဏ်တင်နေတာပါ။ရှွန်းနွန်းနေအပြက်စီးတွေကြားမှာပိတ်မိနေသူတွေရှိနေသေးတယ်လို့လည်းဘေးဒုက္ခစီမံခန့်ခွဲရေးဌာနတာဝန်ရှိသူကပြောပါတယ်။သဘာဝဘေးဒဏ်ကြောင့်ဖျက်ဆီးခဲ့ရတဲ့ဒေသတွေမှာကုန်တိုက်တင်မှာပစ္စည်းတွေဝင်ရောက်ယူငင်ကြသူ62ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးဆက်သွယ်မေးမြန်းချက်သတင်းပြပချက်တွေကိုကြားရမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်ထားတဲ့ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုဒီကနေ့ပဲလွှဲပြောင်းပေးလိုက်ပါတယ်။အိန္ဒိယတရားရုံးချုပ်ကအဲ့ဒီရိုဟင်ဂျာတွေရဲ့အယူခံလွှာကိုပယ်ချလိုက်ပြီးတဲ့နောက်အခုလိုမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့အပေါ်မှာဒုက္ခသည်တချို့ကဝမ်းသာကြပေမဲ့တစ်ဖက်မှာလည်းဒုက္ခသည်တွေနေရရင်ပြန်ရည်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေစေဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်ကပြောပြမှာပါ။အ
ိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာ9ဦးကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယတရားရုံးချုပ်ကဒီကနေ့မှဆုံးဖြတ်ခဲ့ပြီးအဲနောက်အိန္ဒိယအာဏာပိုင်တွေကသူတို့ကိုမနီပူပြည်နယ်မိုရေးမြို့ကနေတဆင့်မြန်မာနိုင်ငံကိုဒီကနေ့မှလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်အဲရိုဟင်ဂျာ9ဦးကသူတို့ကိုအိန္ဒိယနိုင်ငံကနေနေရာရင်းကိုပြန်မလွတ်ဖို့အယူခံဝင်ခဲ့ပေမဲ့လည်းအိန္ဒိယတရားရုံးချုပ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်တယ်လို့သူတို့ရဲ့ရှေ့နေပရာရှန့်ဘူရှန်ကပြောပါတယ
် Unfortunately the court did not listen to this and has dismissed the application thus
ကံကြောင်းမလှစွာပဲတရားရုံးချုပ်ကဒီအယူခံကိုလက်မခံဘဲပယ်ချခဲ့ပါတယ်ဒါကြောင့်မလို့ဒီရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယကနေပြီးတော့ပြန်ပို့ဖို့ဖြစ်လာခဲ့တာပါ
ဆိုပါရိုဟင်ဂျာ9ဦးကိုအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာခဲ့တဲ့ဆိုတဲ့စွဲချက်နဲ့အိန္ဒိယအစိုးရကသူတို့ကို2012ခုနှစ်ခရဲကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကိုလွှဲပြောင်းတဲ့အခါမှာတော့မြန်မာနိုင်ငံရဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနတာဝန်ရှိသူတွေကလက်ခံခဲ့တာပါ။ ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမှထားတယ်မြန်မာဆိုတာအနေနဲ့အခုနေရပြန်ပို့ခံရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကိုသိရဖို့မြန်မာဆိုတာတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဆုံးဆန်းလို့မရခဲ့ပါဘူးအိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်ဘက်ကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအာဏာပိုင်တွေဘက်ကအထောက်အထားစာရွက်စာတမ်းတွေနဲ့တလတတန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးထားကြောင်းလဲအစိုးရရှိနေတူရှာမတ်ဒါကပြောပါတယ်မြန်မာနိုင်ငံကိုပြန်ဖို့ခံလိုက်တဲ့ရိုဟင်ဂျာမွတ်စလင်တဦးကတော့အခုလိုပြန်ဖို့ခံလိုက်ရတဲ့နဲ့ပတ်သက်ပြီ
းဘာမှစံငယ်လေးရဲ့စလမ်ဘောကိုရှိ
ကျွန်တော်တို့ကိုမြန်မာနိုင်ငံကိုပြန်ဖို့လိုက်တာကြောင်းပြောရတယ်
ဒါမဲ့လည်းတစ်ဖက်မှာလည်းမြန်မာနိုင်ငံကအခြေအနေတွေဟာပြန်သွားဖို့ဘေးကင်းလုံခြုံမှုမရှိသေးဘူးဆိုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာဒုက္ခသည်တွေကိုအတင်းကျပ်ပြန်လွတ်တာဟာနိုင်ငံတကာဥပဒေအရတရားမဝင်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းပြောတယ်ဆိုပြီးဩစတြေးလျနိုင်ငံတက်စ်မေးနီးယားတက်ကတို့ကမြန်မာရေးကျွမ်းကျင်သူပါမောက်ခမိုနစ်ကစ်မိုးကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာကြံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တူကတော့အခုလိုပြောပါတယ်
။ हम लोग वहां हालत तो ठीक हो जाएगा हम जा सकते हैं अगर यहां से मारेगा भगाएगा वो
है မြန်မာနိုင်ငံကအခြေအနေတွေတိုးတက်လာတယ်ဆိုရင်တော့ကျွန်တော်တို့ပြန်နိုင်ပါတယ်ဒါပေမဲ့တကယ်လို့သူတို့ကကျွန်တော်တို့ပြန်ပြီးတော့ညှဉ်းပန်းနှိပ်စက်တာတွေလုပ်နေအောင်မယ်ဆိုရင်တော့ကျွန်တော်တို့ကိုဘာကြောင့်ပြန်ပို့မလဲအခြေအနေတွေမကောင်းမဲ့နဲ့တော့ကျွန်တော်တို့မသွားနိုင်ပါဘူ
းအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်အရေအတွက်ခန့်မှန်းချက်အပြင်4000လောက်ရှိတယ်လို့ဆိုပါတယ်ဒီလူတွေဟာမကြသေးခင်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်ထွက်ပြေးသွားခဲ့တဲ့သူတွေမဟုတ်ပဲအဲ့ဒီမတိုင်ခင်2012ခုနှစ်အစောပိုင်းကထွက်ပြေးခဲ့ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပေမဲ့လို့အိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံသွားမယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းနှာနေ့များပဲတိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် view ရကြာသမီးနေညပဲအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့ UWSA ဝဒေတာဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါတယ်ရှမ်းပြည်နယ်အထူးဒေတာနှစ်မှာ UWSA ဝတပ်ဖွဲ့ကထိန်းသိမ်းထားတဲ့ဝလူမျိုးခရီးယန်ဓမ္မဆရာအယောက်တရာလောက်ကိုဒီရက်ပိုင်းတွင်ပြန်လွှတ်ပေးခဲ့ကြောင်းနဲ့လာဟုဓမ္မဆရာ90ကျော်ကိုတော့မလွှတ်ပေးသေးကြောင်းလာဟုနှစ်ချင်းခရစ်ယာန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လွှတ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေပါဝင်တဲ့ဝန်ခံချက်တွေကိုလက်မှတ်ထိုးခဲ့ရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ VOA သတင်းနောက်ကိုမိုးစောပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့စက်တင်ဘာလလလောက်ကစတင်ပြီးရှမ်းပြည်နယ်အထူးဒေသနှစ်မှာခရစ်ယာန်ဖျားကြောင်60ကျော်လောက်ပိတ်သိမ်းခဲ့တယ်လို့သာသနာဝန်ထမ်းဓမ္မဆရာအတော်များများကလည်းဖန်ဆီးခဲ့တာဖြစ်ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ဖန်စီထိမ့်သိမ်းခံရတဲ့ဝါလူမျိုးဓမ္မဆရာ100လောက်ပြန်လွတ်လာကြောင်းကျိုင်းတုံခြေဆိုင်လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူတဦးကပြောပါတယ
်ဝါဓမ္မဆရာတွေပြန်လွတ်လာတယ်လို့ကြားတယ်ဆရာတော်တော်လေးလွတ်လာတယ်လို့ကြားတယ်အဲဆရာတစ်ဆယ်နီးတော့ထားတာလားမသိဘူးဆရာတစ်ဆယ်အများစုကလွတ်လာပြီးခုနကပဲကြံနေလို့ပြောတယ်အခုလို့လာကဝတော်တော်ကိုသိတဲ့ကျော်လာဟုလေလာဟုကမလုံးလာသိဘူ
းလာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကနေမြန်မာနှစ်ချင်းခရိယံအဖွဲ့ချုပ်ကိုပေးပို့တဲ့စာမှာလာဟုဓမ္မအမှုတော်ဆောင်92ဦးဖမ်းဆီးခံထားရကြောင်းဖော်ပြထားပါတဲ့တာသနာရေးဆိုင်ရာခဝင်ဂတိကိုလက်မှတ်ရေးထိုးသူတွေကပြန်လွှတ်ပေးခဲ့တာဖြစ်ကြောင်းအခုလို့ဆက်ပြောပါတဲ့
တော်တော်ဒီကြောင်ရောက်ရေးဘုရားတော်မဘုရားမရှိခိုးတော်ဘူးဘောကိုအိမ်မှာပဲပြုဖို့မယ်ဆိုပြီးတော့နောက်သာသနာလုပ်ရတဲ့ဘောရဲ့အဖွဲ့ကောင်းတော်တွေရဲ့ကြိုတက်ချက်အောက်မှာပဲနေမယ်ဆိုပြီးတော့သူတို့စာဝတ်ချက်ပို့ခဲ့ရတယ်လို့ပြောတယ်အဲ့ဒီလိုလက်မမထိုးတဲ့ကျားတော်ကနပါကတော့မလုပ်လာသေးဘူးလို့သားတယ
်အထူးဒေတာနှစ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့ဓမ္မဆရာတဦးကတော့
ကျားရတော့ဖြစ်သူတို့၄၅ယောက်တော့ရှိတယ်အဲ့လိုလက်မခံဝင်ချုပ်လက်မတွေရေးထိုးထားပြီးတော့မှထွက်လာရတယ်ပြောတယ်တရားမဟောတော့ဘူးဘာသာမဝင်တော့ဘူးအစနေဖြစ်ပေါ့ခရိယံဘာသာမလုပ်တော့ဘူးဆိုတဲ့အဖြစ်ပေါ့လုပ်မယ်ဆိုရင်ထောင်တန်းဘလောက်ထောင်တန်းရဲ့ထောင်တန်းငွေရဲ့ရုပ်ငွေတိမ့်နဲ့ချီပြီးပေါ့ ယောရထည့်ရမယ်ဘာညာပြောတော့အဲ့လိုမျိုးခံဝန်ချုပ်ပေါ့အဲ့ဒီအထီးတော့ကြားရတယ်ဟုတ်ကဲ့
ဝါကြီးသွေးစင်းညညရေးတက်မတော် UWSA ရဲ့လာရှိုးဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်ကတော့ဓမ္မဆရာတွေကိုပြန်လွတ်ပေးတာ3-4ရက်ရှိပြီဖြစ်ကြောင်းအတော်များများပြန်လွတ်ပေးနေပြီအရေးအတွက်အတိအကျမသိရကြောင်းနဲ့ခံဝင်ချက်လက်မှတ်ရေးထိုးခိုင်းပေမဲ့ဘာသာမကိုးကွယ်ရဆိုတာမပါဝင်ကြောင်း Facebook Messenger ကတဆင့်ပြန်လည်ဖြေကြားပါတယ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့သတင်းပြန်ကြားရေးဌာနကွယ်သာသနာရေးရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကခရီးရန်သာသနာပြုတွေဖန်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ကျွန်တော်တို့စီကိုတင်ပြလာတာမရှိသေးဘူးခင်ဗျာနော်မရှိသေးဘူးနဲ့ကျွန်တော်သုံးသပ်ချက်မပြောလို့ပါဘူးခင်ဗျာနော်
ရှမ်းပြည်နယ်အထူးဒေသနှစ်မှာ UWSA ဝါတက်ဖွဲ့ဗဟိုရဲ့ခွင့်ပြုချက်မရဘဲစောက်လုပ်တဲ့ဘာသာရေးအဆောက်အုံတွေကိုဖျက်သိမ်းနေတာဖြစ်ကြောင်းနဲ့ဝါပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေသည့်ဘာသာကိုမှလက်မခံကြောင်းဝါတက်ဖွဲ့ဘက်ကတော့သတင်းထုတ်ပြန်ထားပါတယ
် VOA သတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်မှာနိုင်ငံမဲ့ဖြစ်နေတဲ့မြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားကလေးငယ်တွေအပါအဝင်လူပေါင်း100ကျော်လောက်ကိုအောက်တိုဘာ4ရက်ဒီကနေ့မှာထိုင်းနိုင်ငံသားကတ်ထုတ်ပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတော်မအေးမာကသတင်းပေးပို့လာပါတယ
်ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ပြည်နယ်ဟာရှမ်းနဲ့ကရင်ပြည်လူမျိုးတွေအများဆုံးနေထိုင်နေကြတဲ့ပြည်နယ်ဖြစ်ပါတယ်မဲဟောင်ဆောင်ပြည်နယ်ထဲမှာရှိတဲ့မြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားကလေးငယ်တွေအပါအဝင်နိုင်ငံသားဖြစ်အတိအမှတ်ပြုဖို့ရှောက်ထားခဲ့သူ190ကျော်တည်းကကလေးတွေအပါအဝင်လူ104ယောက်ကိုနိုင်ငံသားမှတ်ပုံတင်တွေထုတ်ပေးခဲ့ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာစီရီချန်ချန်ဖွန်ကအခုလိုပြောပါတယ်အခုဆိုရင်နိုင်ငံသားအဖြစ်ကလေးငယ်တွေအပါအဝင်လူ104ယောက်ကိုနိုင်ငံသားမှတ်ပုံတင်နေပေးခဲ့ပါတယ်အခုဆိုရင်နိုင်ငံသားအဖြစ်လျှောက်ထားသူအလုံးပေါင်း 3,000 ကျော်ကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးဖြစ်ပါတယ်ဆိုပြီးပြောပြပါတယ်ထိုင်းနိုင်ငံသားမှတ်ပုံတင်ဟာထိုင်းနိုင်ငံသားတွေနဲ့ဒန်းတူညီများအခွင့်အရေးခံစားခွင့်ရရှိမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားများအဖြစ်အတိအမှတ်ပြုလက်ခံရရှိထားတဲ့သူတွေအနေနဲ့ထိုင်းနိုင်ငံနဲ့မရင်တော်ဝင်မိသားစုပေါ်တည်ဆောက်ရှိရမှာဖြစ်ပြီးထိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ပါကနိုင်ငံသားအဖြစ်ကနေရုပ်သိမ်းခံရမှာဖြစ်တယ်ဆိုပြီးပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြောက်ဘက်ဆွန်းမှာတည်ရှိတဲ့မယောင်ဆောင်ပြည်နယ်ဟာမြန်မာနိုင်ငံ၊ကရင်ပြည်နယ်၊ရှမ်းပြည်နယ်တို့နဲ့နယ်စပ်ချင်းထိစပ်နေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံပိုင်ဖြစ်တဲ့အဲ့ဒီမယောင်ဆောင်ဒေသကိုစစ်ဆောင်တဲ့ပြည်သူတွေကအများဆုံးလာရောက်နေထိုင်အခြေချခဲ့ပြီးနယ်လဲဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ဆယ်စုနှစ်နဲ့ချီပြီးမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမယောင်ဆောင်ဒေသကဒုက္ခသည်စခန်းတွေမှာလက်ခံပေးထားပြီးတတိယနိုင်ငံတွေစီကိုထွက်ခွာဖို့အတွက်ကူညီလှုပ်ဆောင်ပေးခဲ့ပါတယ်အခုခါမှာတော့တချို့ကတော့တတိယနိုင်ငံကိုမထွက်ခွာတော့ပဲထိုင်းနယ်စပ်မှာပဲအခြေချနေထိုင်နေပြီးကလေးတွေဆိုရင်လည်းထိုင်းကျောင်းတွေမှာတက်နေကြတာပါအခုနိုင်ငံသားအဖြစ်သတ်မှတ်ခံထားရတဲ့သူတွေဟာလည်းထိုင်းနိုင်ငံရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရကန့်ညီသူတွေဖြစ်တာကြောင့်နိုင်ငံသားပေးခဲ့တာဖြစ်ပါတယ်။ကရင်မွန်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တချို့မှာနိုင်ငံမဲ့ကလေးပေါင်း 9,000 ကျော်ရှိတယ်လို့လည်းထိုင်းနိုင်ငံကကလေးခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့တိုက်ရိုက်လှိုင်းလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါတယ်။
တော်ရရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံညာရဲ့ရောင်းချမှုတွေကိုမကြလေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တန်တွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံညာရဲ့တွေကန့်တတာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။
စနေည VO ရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ကျွန်တော်တို့ VO ရဲ့ရုံးချုပ်ဖုန်းကိုစနေနေ့ည9နာရီမတိုင်ခင်ဆက်သွယ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာ။အခုတော့ကျမ်းမာရေးဆိုင်ရာနိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြပါမယ်။ယောဂဝေဒနာခံစားနေရတဲ့လူနာတွေအတွက်မျိုးရိုးဗီဇကိုပြုပြင်ပြီးကူတာနိုင်မဲ့နီးလန်းတွေကိုလေ့လာနေရကအစောပိုင်းရလဒ်တချို့ထွက်ပေါ်လာပါပြီ။ဒီကူထုံးကအနေကင်းပြီးအောင်မြင်ဖို့အလားအလာရှိသလိုထိရောက်မှုလည်းရှိမယ်လို့မျှော်လင့်နေကြတာပါ။ဒါပေမဲ့လည်းဒီကူထုံးတွေလုံးဝအောင်မြင်မလားဆိုတာကတော့ပြောဖို့အချိန်စောနေသေးတဲ့အကြောင်းဒီ VOE ရဲ့သတင်းတော့ Fake Liberals ပြပို့တဲ့သတင်းလွှာကိုမနှမ်းလောင်ပြောပြမှာဖြစ်ပါတယ်။
အသက်45နှစ်အရွယ် Brian Maddox ဟာအမျိုးသားရေမာတာဖြစ်လေဖြစ်တာရှိတဲ့ Hunter Syndrome ဝေဒနာခံစားနေရသူပါ။ Hunter Syndrome ဆိုတာကလူခန္ဓာကိုယ်တွင်းကသကြားသက်တွေကိုခြေဖြတ်တဲ့နေရာမှာအသုံးပြုတဲ့ enzyme တွေကိုထုတ်ပေးမဲ့မျိုးပီစာတွေမရှိတာကြောင့်မတန်ဆွမ်းဖြစ်ရတဲ့ရောဂါပါ။ဒါကြောင့်ခန္ဓာကိုယ်တစ်ခုလုံးကသကြားသက်တွေဟာအဆိပ်အတောက်တွေလိုစုပြုံလာပါတယ်။ဒီရောဂါပြောက်သွားအောင်ကုသနိုင်တဲ့ကုရုံမရှိသေးပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ချွေးနေတဲ့မျိုးဗီဇတွေကိုလုံးဝပြုပြင်ပြီးကုသပေးမဲ့စံတမှုတစ်ခုမှာ Brian ဟာပထမဆုံးလူနာဖြစ်လာပါတယ်။သူ့ရဲ့အတွေ့အကြုံကိုသူကအခုလိုပြောပါတယ်
။ When I administer the infusion and I
အရင်ဆုံးအကျော်ရဲ series စပြီးတော့သူနဲ့အချိန်မှာတော်တော်စိတ်လှုပ်ရှားပြီးတော့နည်းနည်းလေးကြောက်နေမိပါတယ်
။ခန္ဓာကိုယ်ရဲကပြုပြင်ဖို့လိုနေတဲ့မျိုးဗီဇ DNA တွေထဲကတိကျတဲ့နေရာမှာတွားပြီးအစားထုတ်ဖို့ပြုပြင်ထားတဲ့မျိုးဗီဇ genes တွေကိုအကျော်ရဲကတစ်ဆင့်ထိုးသွင်းပေးပါတယ်။ဒီကူရုံကလူခန္ဓာကိုယ်ရင်းကခြုံရင်းနေတဲ့ genes တွေကိုဖယ်ထုတ်ပြီးအဲ့ဒီနေရာမှာကောင်းတဲ့မျိုးဗီဇတွေနဲ့အစားထိုးတာဒါမှမဟုတ်လိုအပ်နေတဲ့နေရာတွေမှာဖြည့်ပေးတာပါအခုနီလန်းတွေကြောင့်ဒီကနေ့ထိတိတိယကုသနိုင်ခြင်းမရှိသေးတဲ့ Hunter syndrome ကိုကုသပေးနိုင်မယ့်နည်းတွေတွေ့လာရလိမ့်မယ်လို့ဆရာဝန်တွေကမျှော်မှန်းနေပါတယ် North Carolina Chapel Hill တက္ကသိုလ်ကလှိမ့်လာမှုကိုဦးဆောင်နေတဲ့ဒေါက်တာ Joseph Morinza ကသူ့ရဲ့ရည်မှန်းချက်ဟာအနေအကင်းနဲ့စံတမှုတွေလုပ်ဖို့ဖြစ်တယ်လို့ပြောပါတယ်ဒီကူထုံးကနေထိရောက်တဲ့လက္ခဏာတွေကိုတွေ့နေရပြီလို့လည်းအခုလိုပြောပါရစ
ေ။ Right now it's still very early in the clinical trial.
ကုလိုစံသက်ကုသနေတဲ့ကာလမှာတိတ်ပြီးအကောင်းမြင်ထားလို့တော့မရပါဘူး။ဒါပေမဲ့ဒီကနေ့ထိတွေ့မြင်ရတဲ့ရလဒ်တွေကိုတော့အတော်အားရကျေနပ်မိပါရစေ။ Maddox နဲ့တခြားလူနာတယောက်ကိုပြင်ထားတဲ့မျိုးရိုးဗီဇဂျင်းတွေမဆိုတလောက်ထိုးပေးပြီးစံကုကြည့်တဲ့အခါခန္ဓာကိုယ်အတွက်အကျိုးမပြုတဲ့တခြားဓာတ်တွေမှာအပြောင်းအလဲတွေဖြစ်လာတာမတွေ့ရသေးပါဘူး။ဂျင်းပမာဏအတင်းအတင်းကိုလေးလကျော်ထိုးထားပေးတဲ့အခြားလူနာနှစ်ယောက်မှာတော့အဲ့ဒီတကြားတက်58ရာခိုင်နှုန်းထိကျသွားတာကိုတွေ့ရပါတယ်
။ဒေါက်တာဂျိုးဆပ်ကစမ်းသပ်မှုကြောင့်အခုလိုဆက်ပြီးတော့ရှင်းပြပါတယ်
။ It does suggest the possibility of making enzymes.
ကိုယ်တွေကတကြားတက်တွေကိုခြေဖြတ်ပေးမဲ့ enzyme တွေအချိန်ကန့်သက်တစ်ခုအတွင်းထွက်လာဖို့ဖြစ်နိုင်ခြေရှိတယ်ဆိုတာတွေ့ရပါတယ်။တကြားတွေဇက်တိုက်ကျသွားမယ်ဆိုရင်တော့ပိုပြီးတိတာတဲ့အကျိုးဆက်ကိုတွေ့ရမှာပါ။
စံသက်ခံလူနာဘရိုင်းကလည်းသူ့ရဲ့မျိုးလင့်ချက်ကိုအခုလိုပြောပါရယ
် I'm hoping that the gene therapy will halt the progression
ကျွန်တော်ခံစားနေရတဲ့ Hunter syndrome ကိုရောနောက်လူငယ်တွေမှာပါဒီကူရုံးနဲ့ကုသပေးနိုင်လိမ့်မယ်လို့မျှော်လင့်ပါရယ
်ဒီနီလာနဲ့စံသက်ကုသနေတာကိုဆက်ပြီးလုပ်ကိုင်နေရတဲ့အများလာမယ့်6လအတွင်းသိတာတဲ့အောင်မြင်မှုတွေရလာမယ်လို့လည်းသုတေသနပညာရှင်တွေကမျှော်မှန်းထားတာဖြစ်ပါရယ်ရှင
်မျိုးရိုးဗီဇဂျင်းကိုပြုပြင်ပြီးယောဂဝေဒနာတက်တာအောင်ကုသနိုင်ဖို့ဆေးပညာရှင်တွေကြိုးပမ်းနေကြတဲ့အကြောင်းနန်းလောင်ပြောပြခဲ့တာပါ VOE ကနေထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ဇာတာပတိနေ့ညဘက်အစီအစဉ်တွေကိုည10:00နာရီအထိလိုင်းနူမီတာ25 kHz 15653ညလိုင်းနူမီတာ32 kHz 11803ညလိုင်းနူမီတာ51 kHz 9335တို့အနေနဲ့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်ဒီကပွဲမှာနိုင်ရရင်တော့ဆက်စစ်နေရမှာလုံးဝပါနိုင်တယ်ရှင်တော့ချင်းပြည်အတွက်ကိုကြီးလက်ရောက်ဥပဒေပေါ်ထဲနေကျွန်တော်
တိုင်းသားပါတီတွေ2020ရွေးကောက်ပွဲအတွက်ဘာတွေပြင်ဆင်နေကြသလဲဆိုတာတွေကိုနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စွန့်ပစ်ခံကလေးငယ်နဲ့မလို့ခြင်းပဲဆောင်ရတဲ့ကိုဝန်တွေကိုဘယ်လိုကာကွယ်ရမလဲဆိုတဲ့အကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဆွန့်ပစ်ခံရင်ဝင်မဲ့ကလေးငယ်တွေများပြားလာတဲ့အဓိကအကြောင်းရင်းဖြစ်တဲ့မလို့ခြင်းပဲကိုဝန်မရရှိရေးအတွက်ကာကွယ်ပေးဖို့လိုနေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်မလို့ခြင်းတဲ့ကိုဝန်မရရှိကာကွယ်ပေးရမှာတားဆက်ချာနီအမျိုးမျိုးတွေကအသင့်တော်ဆုံးကိုရွေးချယ်ဖို့တည်ထားတဲ့လို့ဆိုပါတယ်ဒီအကြောင်းမြန်မာနိုင်ငံရင်ဝင်မဲ့ကလေးများကာကွယ်ဆောင်ရှောက်ရေးအသင်းအထွေထွေတွင်းရင်းမှုနဲ့တာဖွာမီရအထူးကုအငင်းသားပါမောက်ခဒေါက်တာမြတီရာကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့တာဖွာမီရအထူးကုဆရာဝန်ကြီးပါမောက်ခဒေါက်တာမြတီရာခင်ဗျာရင်ဝင်မဲ့ကလေးငယ်တွေပေါ့နော်ဒီစွန့်ပစ်ခံရတဲ့ကလေးငယ်တွေရှော့ချရေးအတွက်ပြီးခဲ့တဲ့တစ်ခေါက်ကဆွေးနွေးခဲ့ရမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့မလို့ခြင်းနဲ့ကိုယ်မရဖို့ကာကွယ်ရေးရေးပူရပြောပြခဲ့တယ်ပေါ့ဒီတစ်ခေါက်တော့အခုလို့ရှော့ချနိုင်ရေးအတွက်မလို့ခြင်းနဲ့ကိုယ်မရဖို့ကာကွယ်ရေးမှာဒီတားဆက်ချာနီအသေးစိတ်နဲ့ပတ်သက်လို့ဒီအထီရောက်ဆုံးဆိုရင်ဘယ်ကနေစပြီးဆက်မှာရှင်းပြမလဲအာ
နိသင်အကောင်းဆုံးစိတ်ချရဆုံးပေါ့ဒီတားဆက်ချာနီလမ်းနေမှာအာနိသင်ကိုဗာမဲ့တိုင်းတာလဲဆိုရင်အမျိုးသမီးတေရတစ်နှစ်သုံးလိုက်လို့ရှိရင်ကိုဝင်ရသွားတဲ့နှုန်းအဲ့ဒီမှာမှကိုဝင်ရသွားတဲ့နှုန်းတယောက်ထက်နေတဲ့နည်းပေါ့အဲ့ဒီကအကောင်းဆုံးနည်းကသာကျော်ဖြတ်ခြင်းပါပဲထောင်မှာမှတယောက်ဖြစ်ခြင်းနဲ့ဖြစ်နေပေါ့ဒါပေမဲ့သာကျော်ဖြတ်ခြင်းကကျမတို့တိုင်းပြည်မှာလူတိုင်းဖြတ်လို့မရပါဘူးသတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြတ်ရပါတယ်ဥပမာအသက်40ကျော်ရင်ကလေးတယောက်ရှိရင်ဖြတ်ခွင့်ရှိပါတယ်38နှစ်ဆိုရင်ကလေး2ယောက်35နှစ်ဆိုရင်ကလေး3ယောက်လက်ထဲမှာရှိဆိုတာကြောက်ချက်လေးရပါတယ်အဲ့ဒါအပြင်တခြားမအေးမှာကျမကြီးချူတဲ့တာရှိလို့ကိုယ်ဝန်မဆောင်တဲ့တော့လူလူစားရင်လည်းဖြတ်ခွင့်ရှိပါတယ်နောက်နှစ်ခါခွဲပြီးတတိယမြောက်ကိုယ်ဝန်ဆိုလည်းပဲအသက်ဘလောက်ပဲဖြစ်ပြီးစီဖြတ်ခွင့်ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘယ်လိုအနေထားရှိတယ်လဲ
နောက်ကျန်တဲ့နည်းနှစ်ခုကတော့ရေရှည်ကြရှည်ခံတဲ့နည်းလေးဖြစ်တယ်ဗာမိတင်ကောင်းတဲ့နည်းလေးဖြစ်တယ်နှစ်ရှိလည်းခံပါတယ်၃နှစ်ခံတာလည်းရှိတယ်၅နှစ်ခံတာလည်းရှိတယ်ဒါပေမဲ့လူချင်းရင်ပြန်ထုတ်လိုက်ရင်လည်းကိုယ်ဝင်ရနိုင်ပါတယ်အဲ့နှစ်ခုကတော့လက်မောင်းအရေကြားအောက်မှာတွင်းနေပုံမုံပါတယ်ပစ္စည်းနောက်တဲ့အိမ်တွင်းမှာထည့်တယ်ပစ္စည်းဒါပေမဲ့တိမ်နဲ့ထည့်တဲ့ပစ္စည်းရဲ့ပတ္တနာတော့ရာသီလရင်ညာတတ်ပါတယ်ကိုက်တတ်ပါတယ်ဒါကြောင့်မလို့ရာသီလရင်ညာတဲ့သူကိုက်တဲ့သူတွေအတွက်ကတော့မတင်တော့ပါဘူးအဲ့လိုမဟုတ်ဘူးဆိုရင်တော့ပိအိမ်မှာလေအသားလုံးတို့ပူရစ်တစ်တီမရှိဘူးပုံမှန်လဲဆိုရင်ဒီပစ္စည်းသုံးလို့ခေါ်ပါလေသူကထုတ်ချင်လေလွယ်စီပါလေအလွယ်တကြီးကျိုးစာလေးကိုဆွဲထုတ်လိုက်တာနဲ့ရပါလေအခုနောက်ပိုင်းမှာဆိုရင်ကလေးမွေးပြီးပြီးချင်းအချင်းကြပြီးတာနဲ့တိမ်ထဲကိုထည့်လိုက်လို့ရပါလေဟို6ပတ်ကျော်ပြီးတော့မှတိမ်ပုံမှန်နေရာမှာရောက်ပြီးမှထည့်ရရင်ပုံပြီးတော့ခက်ချင်ပါလေခွဲမွေးတဲ့လူဆိုလို့ရှိရင်လည်းပူလွယ်ပါတယ်ကလေးထုတ်ပြီးတဲ့ချိန်မှာတိမ်တွေကိုတေချာထည့်ပြီးလိုက်ရရပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည
်းလမောင်းရည်ကြအောက်ပင်ဖြစ်စီရတော့ဟော်မုန်းပါပါတယ်ပရိုဂျက်စထရောဂျင်ဆိုတဲ့ဟော်မုန်းမှာအဲ့ဒီဟော်မုန်းကိုမိတိုင်းနည်းနည်းနည်းနည်းထုတ်ပေးနေခြင်းအပြင်တအားမကြွေအောင်တိမ်ကောင်းရဲ့အမိသားကိုချွတ်ပြအောင်လုပ်ပေးပါတယ်ဒါပေမဲ့သူ့ရဲ့ပြဿနာဆရာဝန်ကိုယ်တိုင်ထည့်ပြီးရတယ်ထုံကြီးထုတ်ပြီးတော့ပြန်ထုတ်တဲ့အခါမှာလေဆရာဝန်ကိုယ်တိုင်ကလိုအပ်ရင်ဒါလေးနဲ့လှီးပြီးတော့မှထုတ်ပေးရတာမျိုးရှိပါတယ်အဲ့ဒါဒီမှာကတော့ဟော်မုန်းကိုတနည်းနည်းနည်းနည်းနည်းထုတ်ပြီးတဲ့အခါမှာဟော်မုန်းလေဆိုမငြိမ်တာလေးတွေရှိတတ်ပါတယ်အဲ့လိုမငြိမ်လို့ရှိရင်ဓာတ်ပြီးတွေးရမိတိုင်းလေးကိုစွတ်ကဲစွတ်ကဲအနေစင်းညစင်းအဲ့လိုပုံမှန်မှန်မှန်တွေးစင်းရင်ဖြစ်တတ်ပါတယ်ဒါပေမဲ့တချို့ကြတော့လေလုံးဝကိုမစင်မဲ့ထိန်သွားတာလေဖြစ်တတ်ပါတယ်သူများစုကတော့ရာသီထိန်သွားတယ်မလားတာကိုလက်ခံနိုင်နေနဲ့နည်းနည်းနည်းနည်းရှင်းနေမကြိုက်ကြပါဘူးထည့်ပြီးရတယ်အဲ့လိုဖြစ်ရင်လာပြန်ထုတ်ခိုင်းတတ်ပါတယ် ရောင်းမလို့ဒီလိုမျိုးသူ့ရဲ့စူးစူးလေးပေါ့ကျူတင်တိထားပြီးတော့စက်မှတ်ခံနိုင်မှုဆိုရင်ငါကိုယ်ကြီးကမထည့်တာကောင်းပါလေ။ဒါဆိုဒီဟာထည့်လို့ထုတ်လို့လွယ်တဲ့ကိစ္စမဟုတ်တဲ့အကြောင်းဖြစ်ပါလေ
။ဟုတ်ကဲ့။နောက်ဒီဒုတိယတန်းစာအာနိသင်ရှိတဲ့နေ့ရော
ဒုတိယတန်းစာကတော့ရေသမီးတွေကတစ်နှစ်သုံးလိုက်လို့ရှိရင်၆ရောက်ကနေ၁၂ရောက်အထိပြုံရသွားနိုင်တယ်နီလန်းလေးလား။သုံးလခံထူစေးပါပါလေ။ဒီရင်တော့ရတဲ့စိတ်ချအမျိုးစားပါပါတယ်။ဟော်မုန်းနှမျိုးပါတဲ့စိတ်ချအမျိုးစားပါတယ်လို့ဟော်မုန်းတစ်မျိုးပါတဲ့စိတ်ချအမျိုးစားလည်းပါတယ်။နောက်ပြီးရင်လေးတိုက်ဆူးခြင်းပါပဲ။ကလေးမွေးပြီးတဲ့အခါမှာကလေးကိုရေတောင်မတိုက်တယ်။မိခင်လေးတစ်မျိုးလေးကို6လအထိတိုက်နိုင်ဆိုလို့ရှိရင်လူထွက်စီရဲ့ဟော်မုန်းထွက်နေတဲ့ကြောင့်ဒီနောက်ရဲ့အောက်ခြေမှာရှိတဲ့ pituitary gland လေးကကားဥစီရဲ့ဟော်မုန်းမထွက်ပါဘူး။မထွက်ရတဲ့ကြောင့်လူယာစီလည်းမပေါ်ဘူးနဲ့ကလေးလည်းမရနိုင်ပါဘူး။ဒါပေမဲ့ခြောက်လာကြတော့လူဖြစ်ဆက်စာကြီးတာနဲ့အဲ့မှာအမှုရထွက်တဲ့ဟော်မုန်းကကျသွားတဲ့အကြောင်းမျိုးတောက်ကြီးတဲ့ဟော်မုန်းတက်လာပြီးတော့ကုသင်ရနိုင်ပါတယ်။အဲ့တော့စိတ်မချပါဘူး။မတော်တဆရသွားမှဆိုးပါတယ်ဆိုလို့ရှိရင်နောက်နေ့စဉ်တောက်စီးရင်မှဟော်မုန်းနှမျိုးပါတဲ့စီရတော့လူတိုင်းနေ့စဉ်တော့လုံးဝမတင့်တော်တော့ဘူး။ဟော်မုန်းတမျိုးရဲ့ပါတဲ့စီကိုတွဲတောက်လို့ရပါတယ်။သို့တော်လေဒီဒီအချိန်ကို3နာရီထက်လွယ်ပြီးတောက်လို့ရပါဘူး။ဒီည6နာရီတောက်ပြီးနောက်နေ့ညကျလို့ရှိရင်9နာရီဆိုတော့တောက်လို့ဆင်မပြေပါဘူး။ကိုယ်ဝင်ရတော့တတ်ပါတယ်။သို့တော်လည်းလူတိုက်နေတာကြောင့်ကာတင်းနေရနိုင်တာနဲ့ဒါနဲ့ပေါင်းလိုက်ရင်အာမိတင်အဆင်ပြေသွားတတ်ပါတယ်။သို့တော်လည်းအကြီးကထားများပြီးတော့ဒီအလံဘယ်ထားပြီးတော့စောက်ရတဲ့ဆီဖြစ်ပါတယ်။နောက်တံပိုးအဖြစ်လည်းတာမန်ဟော်မုန်းဟင်းမျိုးပါတဲ့ဆီရဲ့ဒီကြည့်ပါတယ်။
ဟုတ်ကဲ့ဆရာမဒီနောက်တနည်းရောဘယ်လိုအနေထား
လူတိုက်နေတဲ့အမည်မဟုတ်ဘူး။ဒါမဟုတ်လို့ရှိရင်ကလေးကြီးဖြည့်ဆက်စာစားပြီးတော့ထမင်းကောင်းကောင်းအပြင်စာစားနေအမည်လို့မမိခိုးတော့ဘူးဆိုတဲ့အချင်းကြရင်နော်။နောက်ဟော်မုန်းဟင်းမျိုးပါတဲ့ဆီကိုတောက်လို့ရပါတယ်။မိထိုင်တော့ပါပဲအလံဘဲထားပြီးတောက်ဆရာမလို့တော့လေတတ်နိုင်ဒီအချိန်မှန်ဖို့လိုပါတယ်။နောက်အဲ့စီးတစ်ကတ်လုံးတောက်ပါမှအာနိသင်ရတာဖြစ်ပါတယ်။တချို့တွေကလွဲမွားစာနဲ့မျိုးသားလာအောင်တောက်တယ်မျိုးသားမရှိတော့ဘူးဆိုရင်ဖြတ်လိုက်တယ်။အဲ့ဒါဆိုရင်အာနိသင်မရှိပါဘူး။ဒီကလေစိုးစိုးနေပါတယ်။ဆိုတော့လေတောက်ဆောက်ရမှာပြို့တွေမျိုးတွေအာနေတွေဆက်လက်ဆက်လက်ရင်တုံတွေကိုခံစားရတာရှိပါတယ်။ဒါဆိုအဲ့ဒါဖြစ်တဲ့အခါမှာလက်မျိုးစီးဖြတ်လိုက်ကြပါလေဒီလိုတော့မဟုတ်ပါဘူးဆက်တောက်လိုက်လို့ရှင်ဒီဆူဆူလေးတွေကခံနိုင်ရှိပြီးတော့တောက်လို့ရှင်ပြတော့တတ်ပါလေဆက်လို့ဆူဆူနေနေရတော့ဟော်မုန်းစီးကောင်ကကိုယ်လေးကျင်ကိုတက်တတ်ပါလေဝါတက်ပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘယ်လိုအနေထားရှိတယ်လဲ
နောက်တနည်းရောသုံးလခံထူးစီပါအားလုံးကြည့်ပါလေဝါစီတွေဒီဖြတ်ပြီးပြီးကျင်လေအာမိတင်ပြေသေးပါအခုရ6လ9လအထိကလေးရအောင်ဆောင်းပါတပါ
ဟုတ်ကဲ့ဒီနောက်ဆုံးအာနိသင်ကောင်းတဲ့အမျိုးအစားကရော
အာနိသင်အနည်းဆုံးကတော့မိမတရားတစ်နှစ်သုံးလိုက်လို့ရှင်ဆက်ရှိရခွင့်အချက်ပြင်ရသွားတဲ့မျိုးရပါအဲ့ဒါကြီးကတော့အလုံးကြီးရဲ့အစွတ်ကွန်တော်မှာသူအာနိသင်လဲပြီးမယ်လို့ကောင်းကျိုးကတော့တခြားပြည်တော်နဲ့ဆက်ဆံရရင်ပြီးဆက်တဲ့ရောဂါတွေလည်းကာကွယ်ပါတယ်အဲ့ဒီထဲမှာမှတခြားနီလန်းတွေကတော့တုပ်ကြီးအပြင်ထုတ်တဲ့ယူရက်စတိန်ကောင်အစွတ်နဲ့တုပ်ကြီးကိုစီစီတဲ့စီရင်နဲ့ပြည့်စုံတဲ့မျိုးတွေဖြစ်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
။ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍပြီးမှတော့အခုဒီကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာပြည်မှာအစိုးရအပြောင်းအလဲဖြစ်လာပေမဲ့တရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကမကင်းလွတ်နိုင်သေးကြောင်းဥအောင်ခင်ကသုံးသပ်တင်ပြထားပါတယ
်။တရုတ်ပြည်ဟာကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားဖြစ်ပါတယ်။မြန်မာကတော့ကမ္ဘာအစင်းရဲဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲဒီတော့တရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာဘယ်သူကဘယ်သူကိုလွှမ်းမိုးမယ်ဆိုတာကမ္ဘာနိုင်ပါတယ်။စီဆိုရခဲ့အနည်း20ကျော်ကာလတရုတ်အာကုန်းနဲ့ယက်တီခဲ့တဲ့အရှိန်အဟုန်ဟာဆက်လက်ရှင်သန်နေသေးဖြစ်ပါတယ်။ဖိနှိပ်ချုပ်ရှိတဲ့စီဆိုရကိုအကူအညီပေးတဲ့တရုတ်ကတိုင်းသူပြည်သားကအမုန်းပွားကြပါတယ်။ပြည်သူစန့်ကျင်တဲ့မြေဆုံစီမံကိန်းကိုဦးသိန်းစိန်အစိုးရကရပ်ဆိုင်းလိုက်ပေမဲ့တရုတ်စီးပွားရေးလွှမ်းမိုးမှုဟာလျော့မသွားပါဘူး။ NLD အစိုးရကမှလည်းတရုတ်စီးပွားရေးအလားအလာကောင်းနေပါတယ်။တရုတ်သမ္မတရဲ့လက်ရင်းအစီအစဉ်ဖြစ်တဲ့Belt and Road Initiative BRI ရဝင်းလမ်းကြောင်းစီမံကိန်းမှာမြန်မာပါဝင်ပါတယ်။လွန်ခဲ့တဲ့ February လကပဲတရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးကြပါတယ်။တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားသိရအောင်တရုတ် သူတည်တည်နှစ်ဦးလေးတာတဲ့စာတန်းကိုလွန်ခဲ့တဲ့မတ်လက International Group Center ကထုတ်ပြန်ထားပါတယ
်မြန်မာပြည်သူပြည်သားတထောင်ကျော်ရဲ့တရုတ်နဲ့ပတ်သက်တဲ့အမြင်တွေ့ဆုံမေးမြန်းပြီးတင်ပြထားတဲ့စာတန်းဖြစ်ပါတယ်လုပ်ငန်းတဘာဝချင်းတူနေတာတော့မေးမြန်းခံရသူတွေဟာဂျပန်ကိုတရုတ်ထက်ပိုပြီးကြိုက်နှစ်သက်တာတွေ့ရတယ်လို့ဆိုပါတယ်တရုတ်ရဲ့ယင်းဤမြို့နယ်မှုဟာတာဝန်သိတဲ့သဘောကင်းမဲ့နေတယ်လို့မြင်ပါတယ်ဖိနှိပ်တဲ့စီအစိုးရနဲ့လက်တွဲခဲ့တဲ့တရုတ်ကိုမကြေမနက်ဖြစ်နေသေးပုံရတဲ့အတွက်စီမံကိန်းအကောင့်ထဲပေါ်တဲ့အရက်မှာဒေသခံတွေကြေနပ်အောင်လုပ်ဖို့အရေးကြီးတယ်လို့တရုတ်သူတွေတွေကဆိုပါတယ်ဒီလိုမလုပ်နိုင်ရင်တရုတ်မြန်မာစီးပွားရေးဈေးညံမှာရောရဝန်းလမ်းကြောင်းစီမံကိန်းမှာရောစန့်ကျင်မှုတွေနဲ့ရင်ဆိုင်ရွယ်ရှိတယ်လို့မြင်ကြပါတယ်ဒါကြောင့်မို့ပြည်သူနဲ့ဆက်ဆံရေးအဆင်ပြေရေးနဲ့တာဝန်သိဒေသခံကုမ္ပဏီနဲ့လက်တွဲနိုင်ရေးဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေလက်ကင်ထားရမယ့်မူဝါဒဖြစ်တယ်လို့ဆိုပါတယ
်တရုတ်စီးပွားရေးစီမံကိန်းတွေကို NLD အစိုးရကလက်ခံမှုမြန်မာပြည်သူတွေအမြင်ကောင်းလာအောင်တရုတ်ကြိုးပမ်းမှုစတာတွေကြောင့်တရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာပုံရပါတယ်ဒီအကြောင်းကိုမြန်မာဗျူဟာနဲ့ဘူဝါဒလေးလာရေးအင်စတီကျူရဲ့ဖေဗရီလထုတ်တရုတ်နဲ့အလွားဆုံးဆက်ဆံရေးမဟာဗျူဟာစာရမ်းမှာပေါ်ပြပါတယ်ယူနန်နဲ့လန်ဒန်တက္ကသိုလ်ဘွဲ့ရာသူတေတီခင်ခင်ကျော်ကြီးပြုစုတဲ့စာရမ်းပါပဲပြည်သူထောက်ခံမှုရယူရမှာအလွားအသေးသေးကအရေးပါသူတွေကိုတရုတ်ပြည်ကိုဖိတ်ခေါ်တဲ့နည်းကိုလည်းသုံးပါတယ်လွန်ခဲ့တဲ့9နှစ်အတွင်းဖိတ်ခေါ်ခံရလို့တရုတ်ပြည်ကိုတွားရောက်သူ1000လောက်ရှိကြောင်းသိရပါတယ်
ပြည်သူထောက်ခံမှုသာရရင်မြစ်စုံစီမံကိန်းပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တရုတ်ကယူဆထားပုံရပါတယ်မြစ်စုံစီမံကိန်းနဲ့ဆက်ဆက်နေတဲ့အရက်ကဒေသခေါင်းဆောင်နဲ့ဘာသာရေးခေါင်းဆောင်73ဦးကို2016ခုနှစ်ကတရုတ်ပြည်ကိုဖိတ်ခေါ်ပြီးမြစ်သုံးသွယ်ရေအားလျှက်စစ်အောင်မြင်စွာအကောင့်ထဲပေါ်နေပုံကိုပြသခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ဝန်ကျင်လမ်းကြောင်းဖြတ်သွားမဲ့ကချင်ရှမ်းရခိုင်ပြည်နယ်ကခေါင်းဆောင်တွေကိုအများဆုံးတရုတ်ပြည်ကိုဖိတ်ခေါ်ခဲ့တယ်လို့သိရပါတယ်။ဒီလိုအခြေအနေမှာရခိုင်ကဘင်္ဂလီရိုဟင်ညာပြဿနာပေါ်လာတဲ့အတွက်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာတရုတ်အကာအကွယ်ယူရတဲ့ဘဝပြန်ရောက်သွားပါတယ်။ဒါကြောင့်နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ကအသာစီးရနေတယ်လို့ခင်ခင်ကျော်ကြီးကသုံးသပ်ထားပါတယ
်။တရုတ်ရဲ့ Road and Belt Initiative စီမံကိန်းကိုရဝင်းလမ်းကြောင်းလို့လည်းခေါ်ပါတယ်။ဒါပေမဲ့မြန်မာဘက်ကကြည့်ရင်တော့ယူနန်ပြည်နယ်ရဲ့ပင်လယ်ထွက်ပေါက်လို့ပြောရင်ပိုပြီးရှင်းပါလိမ့်မယ်ဒီစင်မာကိန်းမှာပါဝင်လာတဲ့မြန်မာဟာတရုတ်အကျွေးပြည်လာနိုင်တယ်လို့မြန်မာရေးရာကြံကျင်သူဘာတိလစ်နာကဆိုပါတယ်ဦးသိန်းစိန်လက်ထက်2013မှာတရုတ်လုံဆက်ပစ္စည်းတွေဝယ်ဖို့တရုတ်ကဒေါ်လာတန်း100မြန်မာကိုထုတ်ချေးပါတယ်အခုတော့ချင်းငွေနဲ့ဝယ်တဲ့ဆက်ပစ္စည်းဟာသုံးလို့မရတော့ပါဘူးဒါပေမဲ့တရုတ်ကတော့အကျွေးဆက်နေရတုံးပဲလို့ထောက်ပြပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းမှာလည်းမြန်မာကအဖြစ်ကအဖြစ်ပါဝင်ပြီးကျွေးပြီးလိမ့်မယ်လို့ဘာတီလစ်နာကဆိုပါတယ်။ဒါပေမဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကတော့ကျွေးပြီးမယ်အခြေအနေရောက်စရာအကြောင်းမရှိဘူးလို့ဇွန်လကပြောသွားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းကိုကွန်ဆယ်ရာခိုင်နှုန်းတရုတ်ကပိုင်ပြီးမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်အစိုးရစီးပွားရေးအကြံပေးဆိုသူဘောဂဗေဒပညာရှင်ရှွန်တန်နော်ကလည်းကြောက်ဖြူရင်နဲ့စိတ်ကန်းဟာယုတ်တိမရှိတဲ့စီမံကိန်းသာဖြစ်တယ်လို့မကြာမီကပြောဆိုသွားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ထိုင်းချီဆိုင် Fever Wine တို့သားတွေတင်ဆက်မဲ့တိုင်းရင်သတင်းလှအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလှကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖြစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC လုပ်ငန်းအကောင့်ထဲဖော်မှုတွေထိရောက်မှသာငင်းချင်းရေးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ကပြောပါတယ်အသက်96နှစ်အရွယ်မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းလူကြီးယောဂာနဲ့ကွဲလွန်သွားခဲ့တယ်ဆိုတာနဲ့ချင်းနိုင်ငံရေးပါတီ3ခုဟာတပါတီရဲ့ပေါင်းစည်းခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တစ်ဆွနေတဲ့မြမငင်းချင်းရဲ့ဖြစ်စဉ်မှာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်ထဲဖော်မှုတွေထိရောက်မှသာအောင်မြင်နိုင်လိမ့်မယ်လို့အော်တိုဘာလပထမပတ်အတွင်းနီပေါနိုင်ငံငင်းချင်းရဲ့လိလာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လေးီကောင်းကပြောပါရယ်နီဘောငိမ့်ချင်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံဖြစ်စဉ်နဲ့မတူပေမဲ့အတူယူဆရာတွေအများကြီးရှိသလိုမြန်မာငိမ့်ချင်းရေးအောင်မြင်ဖို့ဆိုတာတတ်မရောအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနှစ်ဖက်စလုံးကနေမိမိတို့အစွမ်းအစနဲ့တိစောက်သွားရမှာဖြစ်တယ်လို့ပိုချုပ်လေးီကောင်းကပြောပါရယ်နော်ဝေးတိုင်ယုံရဲ့စစ်စင်မှုနဲ့ပြည်ထောင်စုအဆင့် JMCU ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရဲဖြစ်စဉ်9ရက်ကြာလေ့လာဖို့အတွက်နှီးပေါနိုင်ငံကိုအော်တိုဘာလ1ရက်နေ့ကစတင်ရောက်ရှိနေတာဖြစ်ပြီးနှီးပေါနိုင်ငံဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးအစိုးရအဖွဲ့တာဝန်ရှိသူများနှီးပေါနိုင်ငံငင်းချမ်းရဲကြိုးပမ်းမှုမှာပါဝင်ခဲ့သူများနဲ့တွေ့ဆုံခဲ့ပါတယ
်။အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရဲနိုင်ငံရေးကောင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂာနဲ့အော်တိုဘာလ၂ရက်နေ့ညမှာရန်ကုန်မြို့ရန်ကင်းနေအိမ်တိုက်ခန်းမှာကွဲလွန်သွားခဲ့ပါတယ်။ကိုပိုင်ပြတန်းခွင်းနဲ့ဖက်ဒရယ်ရေးတွက်လုံပန်းနေတဲ့ကာလမှာလမ်းပြရှေ့ဆောင်ကျဲတပွဲချွေလွင့်သွားတဲ့အတွက်ဝန်내ကြေကွဲရတယ်လို့မွန်ပါတီတွက်ဖက်သွင်းမှုသုံးနိုင်စုမြင့်ကပြောပါတယ်။နိုင်ဝင်သိဟာအသက်ဆက်ကန်းနဲ့အရွယ်ဖျားပုံသက်တန်းကျောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်ဖြစ်တဲ့နိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်။အသက်20ရွယ်မှာဗမာလူလိုက်ရေးသမတော် PIA ကိုဝင်ခဲ့ပါတယ်။1989ခုနှစ်မှာမွန်မျိုးသားဒီမိုကရေစီဖွဲ့ MNDH ရဲ့ဒုတိယဥက္ကဋ္ဌဖြစ်စာဝန်ယူခဲ့ပါတယ်။2014ခုနှစ်မှာပြောင်းလဲလာတဲ့မွန်မျိုးသားပါတီဥက္ကဋ္ဌနေရာကိုမကွယ်လွန်မီအချိန်ထိစာဝန်ယူခဲ့ပါတယ်။နိုင်ငံသိဟာကရင်ပြည်နယ်ထောင်းအိုင်ကျေးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့မှာအပနိုင်တာထွန်းအောင်အမိတုံငွေစုံတို့ကနေဖွားမြင်ခဲ့ပါတယ်။
ရခိုင်ပြည်စစ်တွေမြို့မှာစစ်ပဲရေးရလုံကြုံရေးဆရာဖတက်ကြတူလောက်ကြံခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတန်တရနဲ့ဖမ်းဆီးထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးတဲ့အတွက်မိသားစုတွေကနေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေဟာတင်းလာနေကအမတ်တရဲစခန်းကိုတွားရောက်ခဲ့ပေမဲ့တပ်ဆိုင်ရာကတွေ့ခွင့်မပေးခဲ့ဘူးလို့စစ်တွေမြို့ခံတူကပြောပါတယ်။လွန်ခဲ့တဲ့စက်တင်ဘာလ25ရက်နေ့ညမှာဆရာဖတက်ကြအဆင့်ရှိသူကိုဖိုးလုံးခေါ်ဝင်းထိုက်ကိုစစ်တွေမြို့ဝင်းကဘာကွင်းစေးပွဲတော်ကအပြန်မှာတနတ်တမတူကအနိကလုတ်ချန်ခဲ့တဲ့အတွက်သေဆုံးသွားတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ညနေပိုင်းကစစ်တွေမြို့ရွာကြီးမြောက်ရပ်ွက်ကရခိုင်မျိုးသား5ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားပြီးစစ်တွေအမတ်တရဲစခန်းမှာထိန်းသိမ်းထားခဲ့ပေမဲ့ဖမ်းဆီးခံရတဲ့သူတွေဟာဘသူတွေနဲ့ပတ်သက်နေတယ်ဆိုတဲ့အကြောင်းကိုအခုထိသက်ဆိုင်ရာကတစုံတရာတရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာမြန်မာသံတမန်တော်နဲ့တမ်းမလောင်တပ်ဖွဲ့ TNL တို့အကြားပိုက်ပွဲတွေဖြစ်ပွားနေပါတယ်။စက်တင်ဘာလကမှတမ်းမလောင်တပ်နဲ့တမ်းမတော်တို့အကြားနောင်ဥရွာနဲ့မန်ချင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားသုံးဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာသားနေရာနီးပါးကလည်းစစ်ဘေးတိမ်းချောင်နေရတယ်လို့ဒိန်းနီမျိုးတိုက်ခါတော်ရစရာတို့ဥခွန်ကောင်ကပြောပါတယ်။လက်ရှိကုတ်ခိုင်နဲ့မူဇယ်မြို့နယ်အတွင်းမှာတမတော်ကနေမီရှင်းလင်းရေးလှုပ်ဆောင်နေစေအခြေအနေကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတမတော်နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာခဏဆုံးစလို့ဖြစ်ပွားလေ့ရှိပါတယ်။
ရှမ်းပြည်တောင်ပိုင်းလဲချမ်းမြို့နယ်မှာကုမ္ပဏီတစ်ခုကနေကြောင်မီတွေတူးဖော်မဲ့အစီအစဉ်ကိုဒေသခံလူထုကအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြပြီးတခွန်အနီအဖြူတွေစိုက်ထူခဲ့ကြပါတယ်။ကုမ္ပဏီကနေလဲချမ်းမြို့အနောက်ဘက်မှာရှိတဲ့ထုံရင်အုပ်စုရဲ့မြောက်ဖက်ဝန်နာဟီဝန်ဟွေဟောမ်ဝန်နောင်ရိုင်းရွာဖက်မှာဧက1300ကျော်မှာကြောင်မီသွေးတူးဖော်ဖို့စီစဉ်နေတာဖြစ်တယ်လို့ကန်တုံကျောင်းတိုက်ဆရာတော်ဦးတေစန်းနေရကမိန့်တော်မူပါတယ်။လဲချမ်းမြို့နယ်ကျေးရွာအုပ်စု29ခုကတန်ဃာတော်တွေနဲ့ရွာသားတွေစုစုပေါင်း900ကျော်ကနေစက်တင်ဘာလ29ရက်နေ့ကစီတံလက်လေဆန္ဒထုတ်ဖော်ခဲ့ကြပြီး
မြစ်ပြန်ချောင်းပြားပြတဲ့ဝါနာဟီဖက်မှာတခုနေတွားရောက်စိုက်ထူခဲ့တာဖြစ်ပါတယ်။စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာကိုလူထုကမလိုလားဘူးဆိုတဲ့အကြောင်းလေးချမြို့နယ်ပြည်နယ်လွတ်တော်အမတ်စိုက်ကျော်စရာကနေရှမ်းပြည်နယ်အစိုးရတရားစာတာထိန်းနေရေးကော်မတီစီကိုစာပေးပို့ခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်အတွင်းချင်းနိုင်ငံရေးပါတီ3ခုဟာတပါတီအဖြစ်ရပ်တည်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါကြောင့်အခုလိုမျိုးပေါင်းစည်းလိုက်ကြတာပါလေ။ဒီလိုပေါင်းစည်းခြင်းအပြင်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကွန်းအိမ်ကတင်ပြထားပါတယ်။
ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ၊ချင်းသူသက်ရေးပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ပေါင်းစည်းလိုက်တဲ့အကြောင်းရင်းကိုချင်းမျိုးရဒီမိုကရက်တစ်ပါတီအတွင်းမှစလိုင်းကျဲဥပဒေကအခုလိုပြောပါရယ
်။ပေါင်းစည်းရင်ပို့ပြီးတော့အားပိုရှိမယ်ပေါ့လေ။ကျွန်တော်ဒီဒီကုပ်ပွဲမှာဖြစ်ဖြစ်ကျွန်တော်ရဲ့အမျိုးသားကြီးကျွန်တော်ဆောင်ရွက်တဲ့ခါမှာဖြစ်ဖြစ်ကျွန်တော်ပေါင်းစည်းလို့ရှိရင်တော့ပို့ပြီးတော့စွမ်းဆောင်နိုင်မယ်။ကျွန်တော်အားပိုရှိမယ်ဆိုတဲ့ရည်ရွယ်ချက်ပါပဲ။ကျွန်တော်မပေါင်းတဲ့ခါကျတော့အားကပြန့်ကျင်းနေတာပေါ့လေအားမရှိဘူးပေါ့
ချင်းပါတီ၃ပါတီဟာရခိုင်2015ခုနှစ်အစောပိုင်းကတည်းကပူပေါင်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ခဲ့လာကြပေမဲ့လည်း policy ပိုင်းအဆင်မပြေမှုတွေကြောင့်မပူပေါင်းနိုင်ဘဲဖြစ်နေခဲ့ကြတာပါဒါပေမဲ့အခုခါမှာတော့၃ပါတီပူပေါင်းပြီးချင်းမျိုးရဒီမိုကရေစီဖွဲ့ချုပ် CNLD တည်ထောင်ဖွဲ့စည်းရေးနဲ့ရေရှည်တည်သက်ခံမြောက်တဲ့ပါတီဖြစ်ရပ်တည်နိုင်ရေးအတွက်ပေါင်းစည်းရေးသဘောတူကတိစာချုပ်ကိုလက်မှတ်ရေးသွင်းခဲ့တာဖြစ်ပါတယ်ချင်းသူသက်ရေးပါတီဥက္ကဋ္ဌပူနိုထန်ကတော့အခုလိုပူပေါင်းလိုက်ခြင်းအဖြစ်ချင်းပြည်သူတွေအတွက်ထိထိရရအလုပ်ပိုလုပ်နိုင်မယ်လို့ပြောပါတယ
်ကျွန်တော်တို့ဒီကပွဲမှာနိုင်ရရင်သို့တော်ဆက်စစ်နေရမှာအလုံးကြီးပါနိုင်တယ်ဆိုရင်တော့ချင်းပြည်တို့အတွက်ကိုကြီးလက်ရောက်ဥပဒေပေါ်ထဲကနေကျွန်တော်တို့လုံးရနိုင်တဲ့ပိုင်းကအများကြီးရှိသွားတာပေါ့လွတ်တော်မှာတရှိ
အခုလိုချင်းနိုင်ငံရေးပါတီ၃ခုပူပေါင်းလာခြင်းအဖြစ်အရေးသွေးပြည်စုံတဲ့ပါတီတခုဖြစ်လာမှာဖြစ်သလိုအနာဂတ်ဖက်ဒရယ်စနစ်တည်ဆောက်တဲ့နေရာမှာလည်းချင်းလူထုတွေအတွက်ထိထိရရပေါ်ဆောင်လာနိုင်မယ်လို့မျှော်လင့်ကြောင်းချင်းမျိုးသမီးရေးအသက်ကြွလှုပ်ရှားသူမိုင်နော်မီထန်းကပြောပါတယ်
ဖြစ်ချင်တာဆိုရင်ဒီအခုချင်းပါတီတွေပူပေါင်းခြင်းအားဖြင့်ချင်းပညာသက်တွေပြီးတော့ချင်းနိုင်ငံရေးသမားတွေကစပါးကြီးထဲမှာပေါ့နော်စုစုစီစီနဲ့ပူပေါင်းလာခြင်းအားဖြင့်ပိုပြီးမှဟိုအရေးအသွေးပြည့်စုံတဲ့ပါတီတစ်ခုဖြစ်လာမယ်လူထုတွေနဲ့ပိုပြီးမှဟိုချစ်ကျေးမှုပိုင်းမှာပိုပြီးမှကောင်းလာမယ်ဒီချင်းပါတီတွေဟာဆိုရင်ချင်းလူထုရဲ့ကိုအတန်ကိုပိုပြီးမှကိုစားပြုနိုင်တယ်ပြီးတော့ချင်းလူထုရဲ့လူအချင်းနဲ့ပြဿနာတွေကိုလည်းပိုပြီးမှပြီးတဲ့သူတွေဖြစ်တယ်လို့ကျွန်မကယုံကြည်တယ်ချင်းလူထုအတွက်ဟိုအနာနဲ့ဆေးနဲ့တည်လာနိုင်တယ်လို့ကျွန်မလည်းမြင်တ
ယ်ချင်းနိုင်ငံရေးပါတီတွေဟာပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကတပါတီဖြစ်ပူးပေါင်းနိုင်ခြင်းမရှိဘဲတခြားစီဝင်ရောက်ရှင်ပြန်ခဲ့ကြတဲ့အတွက်ချင်းပြည်နယ်မှာမဲဆန္ဒတနေရာမှာအနိုင်မရရှိခဲ့ပါဘူးဒါပေမဲ့ချင်းပြည်သူတွေလှူလာနေကြတဲ့တပါတီဖြစ်ပေါင်းစည်းလက်ကျပြီးဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေမှာလာလာကောင်းနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗ
ျဆက်ပြီးတော့မြန်မာနိုင်ငံတွင်တိုင်းနယ်ပြည်နယ်တချို့မှာမျိုးဝင်ကြီးကောက်ခံမှုတွေရပ်ဆိုင်းသွားခဲ့ပြီးမဲ့မွန်ပြည်နယ်အတွင်းမှာတော့ဆက်လက်ကောက်ခံသွားဖို့လွတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ပြည်နယ်အစိုးရအနေနဲ့ကစီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထက်ခန့်ဖို့အတွက်ဗန်ဒန်ငွေလိုအပ်ချက်ကြောင့်ဆက်လက်ကောက်ခံသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မိရင်စနိုင်းကလည်းစူးစီးတင်ဆက်ပေးထားပါတယ်
မွန်ပြည်နယ်အတွင်းကမြို့ဝင်ကြီးကောက်ခံဂိတ်တွေကိုပိုက်သိမ်းပေးဖို့ဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်ဆက်တကြဲမြောက်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးအစိုးရဘက်ကကောက်ခွက်ခဲ့တဲ့အတွက်အစိုးကမဲခွဲဆုံးဖြတ်ခဲ့ရပါတယ်။အစိုးကမဲခွဲဆုံးဖြတ်ရမှာရှုံ့နှိမ့်သွားတဲ့အတွက်ပြည်နယ်အတွင်းကမြို့ဝင်ကြီးတွေဟာဆက်လက်ကောက်ခံနေပါတယ်။အစိုးချင်းဖြစ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကတော့အစိုးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။အစိုးထဲမှာပါတဲ့သဘောရပ်ကဒီဂိတ်တွေပိတ်သိမ်းနိုင်တာအခွန်မကောင်းတဲ့လို့ပြောတာမဟုတ်ဘူး။ဒါပေမဲ့တို့ရတဲ့ဒီစီလန်နာဖွဲ့တွေရဲ့လာကပါညာတို့တွေကိုပေးဆောင်တဲ့မှာခက်ခဲရှိနိုင်တဲ့ပုံမှာသူကကန့်ကွက်တယ
်မြို့ဝင်ကြီးကောက်ခံတဲ့ guide တွေဟာစနစ်တကျမရှိတဲ့အတွက်ခီးသွွားပြီးသူတွေအတွက်အနှောက်အယှက်ဖြစ်စေတယ်လို့ရင်းအနေရင်လည်းဖြစ်ပေါ်စေနိုင်တာကြောင့်လည်းဝေဖန်မှုတွေလည်းရှိနေပြီးဘီနယ်ဆိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးချစ်တင်ကပြောပါတယ်
စီပင်အတွက်လိုအပ်နေတဲ့ပန္နယံပုံငွေတွေကိုယခုလိုကိုက်ဖွေးပြီးမြို့ဝင်ကြီးကောက်ခံခြင်းမျိုးမဟုတ်ပဲအခြားပုံစံနဲ့ရံပုံငွေရရှိအောင်နီလန်းရှာကောက်ခံတည်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်စီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထက်ခဖို့အတွက်လိုအပ်နေတဲ့ပန္နယံပုံငွေတွေကိုတခြားနီလန်းနဲ့ရှာဖွေလို့ရခဲ့ရင်မြို့ဝင်ကြီးကောက်ခံကိတ်တွေကိုဖျက်သိမ်းပေ အကူကတည်းကပုံပြောင်းတာသူစီကတိုးလာရွက်ဝင်ကြီးကိုကျွန်တော်တို့ဖြတ်တယ်ဒီတိုင်းကျွန်တော်တို့ဖြတ်လို့မရဖြတ်ချင်းအဖြစ်ဘုံနန်းလာစားကျွန်တော်တို့ဘယ်ကပြီးမှာအဲ့ဒါကိုဘယ်ကရရရအခုရေခွန်အဖြစ်ကျွန်တော်တို့စီစဉ်ထားတဲ့အခွန်လေးရှိတယ်ထပ်ကောက်မဲ့အခွန်လေးရှိတယ်အဲ့ဒီအခွန်လေးထပ်ဖြည့်ပြီးတော့မှကျွန်တော်တို့ကဒါကိုဖြုတ်လို့ရ
မွန်ပြည်နယ်မှာမြို့ဝင်ကြီးတွေကို2018ခုနှစ်ဇွန်လမှစတင်ကောက်ခံခဲ့ပြီး2017-2018ဘဏ္ဍာနှစ်ဇွန်လမှမတ်လအထိဆယ်လတာကာလအတွင်းမှာကျပ်တန်း11,000ကျော်ကောက်ခံရရှိပြီးတော့2018ခုနှစ်ဧပြီလမှဇူလိုင်လအထိမှာတော့ကျပ်တန်း4,800ကျော်ကောက်ခံရရှိခဲ့တယ်လို့ဘီနက်စီပင်တရားရဲ့အဖွဲ့ကနေသိရပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်ထယ်ဖို့မှုတွေထိရောက်မှသာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့ညီပေါ်နိုင်ငံငြိမ်းချမ်းရေးလစ်လာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လည်ရီကောင်းကပြောပါတယ်အသက်96နှစ်အရွယ်မွန်ဝိုင်းရဲ့နိုင်ငံရေးကောင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂာနဲ့ရန်ကုန်မြို့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းချေဆိုင် Fever ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VU ကနေမနေ့ပြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းနိုမီတာ24/40/51တို့ကနေဖမ်းယူနားဆင်နေပါတယ်။အဲ့ဒီအစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကိုပြန်လည်ထုတ်လွှင့်သွားမှာပါ။အကြခင်အစီအစဉ်တွေအဆုံးသတ်တော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်အတွင်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးဗျာ
။အမေရိကန်တရားရုံးချုပ်ရဲ့လေးလံနေတဲ့တရားသူကြီးတူနေရာမှာစားထုတ်ဖို့အစုပြုခံထားတဲ့ Brett Kavanaugh ကိုခန်းအသင့်မသိထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ပေါ်ရှိနေပါတယ်။ဒါပေမဲ့လည်းတရားသူကြီး Kavanaugh ဆက်ကျော်သက်အရွယ်မှာလိမ်မဲဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းဆွဆွဲခြင်းနဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖွဲမရလုပ်မှုဆွဆွဲချက်တွေအတွက်ပြည်တော်စုစုံစမ်းစစ်ဆေးဘူရို FBI ရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုထက်လွတ်တော်ကိုယ်စားလှယ်ဒီနေ့အရင်လေ့လာသုံးသပ်နေကြပါတယ်။တမ်းမြစ်ဆေးတုံးဆွမ်းမှုတပ်ဖြည့် agency အရာရှိတွေနဲ့ရုရှားရဲ့ဓာတ်လွတ်နဲ့အသုံးပြုမှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ရဲ့ကွန်ပျူတာစနစ်တွေကိုထုတ်ပေါက်ဝင်ရောက်ဖို့ကြိုးပမ်းမှုနဲ့ရုရှားထောက်လိုင်းအရာရှိ9ယောက်ကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။ရုရှားစစ်ထောက်လိုင်းရေးအဖွဲ့ GRU အဖွဲ့ပေါ်အရေးယူခဲ့အဖွဲ့ဝင်တွေပေါ်မှာအရေးယူခဲ့တာဖြစ်တဲ့အကြောင်းလဲလက်ထောက်ရှိနေချုပ်တူးဖြစ်တဲ့ဂျွန်တမာဆာဒီနေ့ပဲကြေညာလိုက်တာပါ။ဒီချိန်ထဲမှာပဲနျူကလ িয়ার နဲ့ကန့်သက်တားဆီးရေးအဖွဲ့ OPCW ရုံးချုပ်နဲ့ကဲ့ရဲ့စာအုပ်တစ်ခုမှာထောက်လိုင်းပစ္စည်းတွေနဲ့အတူ GRU ရုရှားစစ်ထောက်လိုင်းအဖွဲ့ဝင်၄ယောက်ကိုဖမ်းဆီးမိပြီးနိုင်ငံကနေနှိမ့်ထုတ်ထားတဲ့အကြောင်းနယ်သာလန်နိုင်ငံကဒီနေ့စောပိုင်းမှာပဲပြောဆိုထားပါတယ်အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်ရွန်ဂျာမွတ်စင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်ပါတယ်။နေရက်ပြန်ပို့ခံရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာဆက်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးချိန်မှာအယူခံတင်ခဲ့ပေမဲ့တရားရုံးချုပ်ကပယ်ချခဲ့ပြီးတဲ့နောက်ရွန်ဂျာ9ယောက်ကိုမနီပူရာပြည်နယ်မော်ရီမြို့နယ်စပ်ကနေမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးလိုက်တာပါ။ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရအနေနဲ့အခုနေရက်ပြန်ပို့ခံခဲ့ရတဲ့သူတွေကိုဘယ်လိုစနေပြန်လည်လက်ခံခဲ့ရလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24/40/51နဲ့လိုင်းလန့်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သရရှင်ဒီအားလုံးပြေပြာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome.